စစ်ဘေးသင့်မြန်မာနိုင်ငံအတွက်ထိုင်းနိုင်ငံရဲ့အကူအညီပေးအစီအစဉ်တက်ကစစ်ကောင်စီလက်အောက်ခံမြန်မာနိုင်ငံချက်ချင်းဤအဖွဲ့လိုအဖွဲ့အစည်းတွေကြောင့်ထိရောက်မှုမရှိနိုင်ဘူးလို့အကူအညီပေးအဖွဲ့တွေကထုတ်ဖော်ပြောဆိုနေကြပါတယ်မြန်မာနိုင်ငံအတွက်လူသားချင်းစာနာထောက်ထားမှုဆန်ရစင်းညံကိုထိုင်းနိုင်ငံတစ်ဆင့်ပေးပို့တဲ့အဆိုပြုချက်ကိုအာဆီယံကသဘောတူထားတာပါဒါပေမဲ့မြန်မာနိုင်ငံချက်ချင်းဤအသင်းပါဝင်အာဏာသိမ်းစစ်ကောင်စီထိန်းချုပ်ထားတဲ့အဖွဲ့အစည်းတွေကတစ်ဆင့်ပဲအကူအညီပေးလုပ်ငန်းတွေလှုပ်ဆောင်ရတာကတိုက်ပွဲကြကဒုက္ခသည်တွေစီအကူအညီတွေဖြန့်ဝေပေးဖို့အခက်အခဲရှိနေတယ်လို့ကယ်ဆယ်ရေးအဖွဲ့တွေနဲ့ကြမ်းကြက်သူတွေက VOA ကိုပြောပါတယ်အဖွဲ့အစည်းတွေကိုစစ်ဆိုးကစိတ်ကြက်ရွေးချယ်ပြီးသူတို့ရဲ့ညွှန်ကြားချက်နဲ့လှုပ်ဆောင်တာပါစစ်တပ်ကြောင့်ဒုက္ခရောက်နေတဲ့သူတွေကိုပေးဖို့အကူအညီတွေကိုစစ်တပ်စီပဲလွှဲပြောင်းပေးတာကကောင်းမွန်တဲ့လှုပ်ဆောင်ချက်မဟုတ်ဘူးလို့ထိုင်းမြန်မာနယ်စပ်ညွန်းမြန်မာဖောင်ဒေးရှင်းကအမှုဆောင်ဒါရိုက်တာဦးဆောင်က VOA ကိုပြောပါတယ်အာဆီယံအကူအညီပေးရေးအေဂျင်စီအကြီးအကဲဟောင်းအဲလီနာကမန်းကလည်းမြန်မာစစ်စိုးရကလှုပ်ဆောင်တဲ့ဘလို့အကူအညီမျိုးကမှမျက်မျက်တတရှိမယ်လို့ယုံကြည်တယ်မှာမှောက်ချောင်းပြောပါတယ်မြန်မာနိုင်ငံလို့ပြိပခနဲ့အချက်တဲမှာအကူအညီပေးတာထက်အကူအညီပေးတဲ့ပုံစံနဲ့ဘသူကအကူအညီပေးတယ်ဆိုတာကပိုအရေးကြီးတယ်လို့လည်းထောက်ပြထားပါတယ်များ